အဲ့ဒီအရေးကြီးဆိုကိုစက်ခိုင်ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်ဒေါက်တာမောင်သိန်းကမနေ့ကပြည်သူ့လွှတ်တော်မှာတင်သွင်းခဲ့တာဖြစ်ပြီးတော့ပါဝင်ဆွေးနွေးဖို့အမည်စင်းပေးသွင်းထားတဲ့ကိုယ်စားလှယ်22ယောက်ထဲက14ဦးကဒီကနေ့စတင်ဆွေးနွေးတာဖြစ်ပါတယ်ပါဝင်ဆွေးနွေးကြတဲ့လွှတ်တော်ကိုယ်စားလှယ်တွေကလူပေါင်း3000ချီပြည့်တည်ဆုံခဲ့ပြီးပျက်စီးဆုံးရှုံးမှုများခဲ့တဲ့နိုင်ငံမုံတိုင်းဖြစ်ပေါ်လာစဉ်ကကြိုတင်ပြင်ဆင်မှုအားနည်းခဲ့တာတွေကိုတင်ကန်းသာယူဖို့နဲ့တစ်တောပြုံးတိမှုများလာတဲ့အတွက်ရာသီဥတုပြောင်းလဲမှုတွေဖြစ်ပေါ်လာတာဖြစ်တဲ့အကြောင်းထောက်ပြဆွေးနွေးခဲ့ကြပါတယ်မော်လိုင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ချိုချိုဝင်းကမြန်မာနိုင်ငံမှာအလွန်အကျွံတိုက်ခိုက်ယူမှုတွေရှိနေတာကြောင့်အယ်နီညိုကြောက်ရောက်ချိန်မှာထိခိုက်မှုများမှာဖြစ်တယ်လို့ဆွေးနွေးခဲ့ပါတယ်
မြင့်မောက်ကာလမြန်မာနိုင်ငံတွင်တိုက်အလွန်အကျွံခိုက်ယူခြင်းကြောင့်တစ်တော်များဆိုးဝါးစွာပြုံးတိလျက်ရှိခြင်းမြေအောက်တယံစာတများအားအလွန်အကျွံတူးဖော်နေခြင်းကြောင့်တောတောင်ရေမြေသဘာဝအနေထားများပျက်စီးဆုံးရှုံးရခြင်းများဖြစ်ပေါ်နေပါတယ်၎င်းဆုံးရှုံးမှုများဟာမိုးကြီးခြင်းမြစ်ရည်ကြီးခြင်းဟူသောသဘာဝဘေးအန္တရာယ်များဖြစ်ပေါ်လာတဲ့အခါမှာကာကွယ်တားဆီးမှုမပြုနိုင်ဘဲအန္တရာယ်ကိုပိုမိုကြီးထွားစေပါတယ်။2015ခုနှစ်တနင်္ဂနွေလုံးတိုင်းတာဖြင့်မြေပြိုခြင်းမြစ်ရည်ကြီးခြင်းမြို့ရွာများပျက်စီးခြင်းလမ်းတံတားများပျက်စီးခြင်းမြေယာများလေယာမြေများရွှွန့်နှွန်ဖုံးလွှမ်းပျက်စီးခြင်းနှင့်လူနှင့်ကျွမ်းနာတိရစ္ဆာန်များတေကျေခြင်းစသည့်အတ္တိဒုက္ခများကတည့်တေတာရကပြုနေပါတယ်ရှင်။
El Niño ကြောင့်ဖြစ်ပေါ်လာနိုင်တဲ့ဆိုးကျိုးတွေကိုချိုးတင်မပြင်းစင်ထားရင်စားနဲ့ရိတ်ခါရှာပါပြီးနိုင်ငံတည်ငြိမ်မှုကိုထိခိုက်နိုင်တယ်လို့အောင်မြေသာသံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာလာမိုးကအခုလိုဆွေးနွေးခဲ့ပါတယ
် El Niño ရာသီဥတုနောက်ဆက်တွဲဆိုးကျိုးတွေကရုတ်တရက်ကြောက်ရောက်တဲ့သဘာဝဘေးအန္တရာယ်မဟုတ်ပါ6လလောက်ချိုးတင်ပြီးတော့ကြီးညာထားပြီးသားပါဒီလိုချိုးတင်သတိပေးထားပါရက်ကနေမှတက်ဆိုင်ရာဝန်ကြီးဌာနအသီးသီးကစာရွက်ပေါ်ကစီမံချက်လောက်နဲ့တာဝန်ကြီးလုပ်နေမယ်ဆိုရင်အဖွဲ့အစည်းသီးသီးပူးပေါင်းဆောင်ရွက်မှုချိုးတင်ဆောင်ရွက်မှုတွေမလုံလောက်ခဲ့ဘူးဆိုလို့ရှိရင်ကျွန်တော်တို့ရဲ့ဆုံးရှုံးမှုပမာဏဟာဒီထက်ပိုပြီးကြီးမားလာမှာပါနောက်ဆုံးအဆင့်နိုင်ငံတည်ငြိမ်မှုကိုပါပြပြလာနိုင်မှာအဓိကတော့စာနာရိတ်ခါပြတ်တောက်ခြင်းပါအန်နီညိုရဲ့နောက်ဆက်တွဲဆိုးကျိုးတွေဖြစ်တဲ့မိုးနောက်ကြခြင်းမိုးရွာသွန်းမှုနေပါခြင်းသီးနှံထွက်နှုန်းအလွန်တရာမှယုံနေကြဆင်းမယ်ဆိုတာလဲပညာရှင်အသီးသီးကထောက်ပြထားပြီးဖြစ်ပါတယ်ဒီအတွက်အန်နီညိုရာသီဥတုခန်းစားရနိုင်တဲ့နိုင်ငံအသီးသီးဟာမိမိတို့နိုင်ငံအတွက်စာနာရိတ်ခါတွေအဓိကဖြစ်တဲ့စံအယံစံချိုးတင်တူလောင်မှုတွေပြုလုပ်နေကြပြီဖြစ်ပါ
ဆွေးနွေးခဲ့ကြတဲ့ကိုယ်စားလှယ်အားလုံးဟာရေရှားပါမှုပြဿနာမိဘအနေနဲ့ရစ်စင်မီရရှိမှုယောနေတာအပြင်စားနဲ့ရိတ်ခါရှားပါမှုတွေကျန်းမာရေးပြဿနာတွေကြုံတွေ့လာရနိုင်တာတွေကိုလည်းထောက်ပြခဲ့ကြပါတယ်ဒေဒီယမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါခင်ညိုကအယ်လ်နီညိုရာသီဥတုကြောင့်ဖြစ်လာနိုင်တဲ့နောက်ဆက်တွဲပြဿနာတွေကိုဝန်ကြီးဌာနတွေအနေနဲ့ကြိုတင်ကာကွယ်ဖို့အခုလိုအကြံပြုဆွေးနွေးခဲ့ပါတယ
်တောက်သုံးရေရေသန့်ရှားပါပြလက်ချင်းကိုဖြည့်ဆည်းထားနိုင်ဖို့ရေအရင်းမြစ်မှာရှာထားနိုင်ဖို့အပူရှာခြင်းဟစ်စထရိုးဖြစ်ပွားမှုကိုကာကွယ်နိုင်ရန်ပညာပေးခြင်းဝန်ထမ်းများကိုပြင်ထန်တဲ့လုံမျိုးတွေမလုံမီဖို့စတာတွေနေရာအောက်မှာထိခဲ့လို့ကာကွယ်နဲ့သွားလာခြင်းစတဲ့အသိပညာပေးရမှာဖြစ်ပါတယ်မိဘကြိုတင်ကာကွယ်ရေးစတဲ့လုပ်ငန်းစဉ်များဟာကျေပြန့်စွာဆောင်ရွက်ရမှာဖြစ်လို့အစိုးရအနေနဲ့ဗက်စုံပူးပေါင်းဆောင်ရွက်နိုင်အောင်စီမံထားရမှာဖြစ်တဲ့အတွက်အဆိုရှင်ရဲ့တင်ပြချက်များကိုအလေးနဲ့ထောက်ခံပါကြောင်းတင်ပြဆွေးနွေးအပ်ပါတယ
်ရေရှားပါမှုနဲ့မိလောင်မှုတွေမကြာခဏဖြစ်ပေါ်နေမယ်ဆိုရင်မကြာခင်မြန်မာနိုင်ငံဟာကပ်ဘေးဆိုင်တလို့ဖြစ်မှာဖြစ်တဲ့အတွက်လွတ်တော်ကိုယ်စားလှယ်တွေနဲ့အစိုးရအဖွဲ့မှတာဝန်ရှိတဲ့အကြောင်းနှထိုးကြီးမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးနိုင်ထူအောင်ကပြောပါတယ
်ယခုနေရာဆိုရင်ကပ္ပစံချိန်တင်အယ်နီညိုရာသီဥတုဖြစ်ပေါ်နေခြင်းကြောင့်ခရိုင်းရာသီဥတုဖောက်ပြန်မှုဒဏ်ခံရတဲ့ပို့ပြီးတော့ကိုမိုးနေမှုနဲ့ပူနွေးခြောက်သွေ့မှုတွေကိုခံစားရတော့မှာဖြစ်ပါတယ်ယခုကတည်းကကိုပဲရေပြက်လက်မှုတွေနေရာတော်များများမှာစတင်ဖြစ်ပေါ်လာပြီဖြစ်သလိုမိလောင်ကျွမ်းမှုများကလည်းမကြာခဏဖြစ်ပေါ်နေပါတေးချာသွားကြိုတင်ပြင်ဆင်ထားမှုသာမရှိခဲ့ရင်ဒီနှစ်ຫນွေမှာကျွန်တော်တို့နိုင်ငံဟာကပ်ဘေးတစ်ခုစိုက်တယ်လို့ခံစားကြုံတွေ့ရမှာဖြစ်ပါတယ်မကြာခင်ဖြစ်ပေါ်လာနိုင်တဲ့သဘာဝဘေးအန္တရာယ်များဟာတာဝန်ရှိသူများကတေးချာသွားကြိုတင်ပြင်ဆင်ထားမှသာလျှင်ပြည်သူလူထုအနေနဲ့ထိခိုက်မှုနည်းနိုင်မှာဖြစ်ပါတယ
်အယ်နီညိုကြောင့်ဖြစ်ပေါ်လာနိုင်တဲ့ဘေးအန္တရာယ်တွေဟာနောက်အစိုးရတဲ့အတွက်ဝန်တုံးဝန်ပိုးဖြစ်စေနိုင်တာကြောင့်ကြိုတင်ကာကွယ်ရေးလုပ်ငန်းတွေဟာအရေးကြီးတဲ့အကြောင်းဒလမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာစိတ်မြအေးကဆွေးနွေးခဲ့ပါတယ်
မြမသဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးတမိုင်းကိုကြည့်ရင်နာဂစ်ကစလို့မနစ်ကနိုင်ငံအဝရေးကြီးမှုအထိပြည်သူတွေကနိုင်ငံတော်ပိုင်းတဲ့အစိုးရမဟုတ်တဲ့ပရာဟိတအဖွဲ့အစည်းတွေပုံကိုယ်တွေကိုပဲကျေးဇူးပို့တင်ကြကြီးကျူးကြတာကိုတွေ့ရမှာဖြစ်ပါတယ်ဒါအစိုးရရဲ့ဦးစီးဦးဆောင်မှုအားနည်းတယ်လို့အားနည်းနေသလားလို့ထင်စရာအချက်ဖြစ်နေပါဒါကြောင့်မို့ဒီတစ်ခါဖြစ်မဲ့အယ်နီနိုရဲ့သဘာဝဘေးအန္တရာယ်ကိုရင်ဆိုင်ဖြေရှင်းရမှာတက်ဆိုင်ရာဝန်ကြီးဌာနများပူးပေါင်းဆောင်ရွက်ဖို့ပြည်ထောင်စုအစိုးရကိုတိုက်တွန်းကြောင်းအစိုးကိုတင်သွင်းထားခြင်းဟာယခင်ကသင်ငန်းစာတွေကိုပြန်လည်ကူစားဖို့ရည်ရွယ်ထားသလားလို့မျှော်လင့်မိပါတယ်ဝန်ကြီးဌာနများကလက်တွေ့ကြကြပူးပေါင်းဆောင်ရွက်ခြင်းဖြင့်တဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်တားဆီးပြင်ဆင်ရေးရှားဖွေကယ်ဆယ်အရေးပေါ်တုံ့ပြန်ရေးပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအပြောမဟုတ် လက်တွေ့ကြကြမလုံနိုင်ဘူးပြည်သူသဘောကြမဆောင်ရွက်နိုင်ဘူးဆိုရင်တော့ရခင်ကသင်္ကန်းစာတွေကိုကျွန်တော်တို့ကသင်္ကန်းစာပြောမှာဖြစ်ပါတယ
်လက်ရှိအချိန်မှာအစိုးရအစ်စ်နဲ့အစိုးရအဟောင်းကြားတာဝန်လွှဲပြောင်းရေးကိစ္စရေးအတွက်အာရုံစိုက်နေချိန်မှာပြည်သူတွေပေါ်အလေးထားမှုလျှော့သွားမှာစိုးရိမ်တဲ့အကြောင်းချီပွေမျိုးနဲ့ပြည်သူလူတော်ကိုယ်စားလှယ်ဦးဆုံးတိန်ကပြောပါတယ
်ယခုအချိန်ဒီအစိုးရအစ်စ်နဲ့အဟောင်းတို့တာဝန်လွှဲပြောင်းရေးကိုဦးစားပေးဆောင်ရွက်နေစဉ်ကာလအတွင်းလှတ်တလောကြုံတွေ့လာရသည့်ဘေးအန္တရာယ်များအပေါ်အစိုးရအဟောင်းနဲ့အစိုးရအစ်စ်တို့မှပြည်သူများအပေါ်အလေးထားမှုယောနေတော်ပြီးပြင်ဆင်တင့်တီများကိုပြင်ဆင်မထားပါကကြီးမာသောဆုံးရှုံးမှုများနှင့်ကြုံတွေ့နိုင်ပါလေ။ဒိုင်းဒေတာကြီးနှင့်ပြည်နေအစိုးရများမှလည်းအခြေအနေမှန်ကိုတုံးတက်ကအသေးစိတ်ပြင်ဆင်ရန်လိုအပ်ပါလေ
။ရွှေတောင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်မြခွန်ညိုဦးကအစိုးရအနေနဲ့တဘောဝဘေးရန်ရဲ့ဖြစ်ရင်ပြည်သူတွေပူပန်မှာကိုစိုးရင်ပြီးအခြေအနေမှန်ကိုဖုံးပြထားတဲ့အခြေအနေပြင်ဖို့လိုတဲ့အကြောင်းဆွေးနွေးခဲ့ပါတယ်တမရတော်သားကိုယ်စားလှယ်ဘူမှုစိုးနိုင်ကအယ်နီညိုတက်တန်းဟာတစ်နှစ်ကနေတစ်နှစ်ခွဲထိရှိတတ်တာကြောင့်ရေကိုချွေတာသုံးဖို့ရေလိုအပ်ချက်နဲ့တိနံတွေစိုက်ပျိုးဖို့ကိုလည်းအကြံပြုဆွေးနွေးခဲ့ပါတယ
်ယခုနှစ်အယ်နီညိုကြောင့်တာသုံးရေရှားပါမှုဟာရခိုင်2015ခုနှစ်တည်းပူမှုစိုးဟာလာမှာဖြစ်တဲ့အတွက်ရေကိုထိရောက်စွာချွေတာသုံးဆွေးရေးအလွေလွင့်ပူပူနေပါစေရေးတောင်ရှုသူအဖွဲ့အစည်းများမှထိရောက်သောအစီအမံများချမှတ်ခြင်းပြည်သူလူထုကိုပညာပေးတိုက်တွန်းမှုများလောကဒီများကြိုတင်ပြည်ဆောင်ရွက်ထားမှုများအချိန်မီပြုလုပ်ပေးရန်လိုအပ်ကြောင်းပြပြလိုပါရယ်ရေသုံးစမ်းမှုများလျှင်ရေများပုံမှုခန်းချောက်လိုက်နေတဲ့အတွက်စိုက်ပျိုးသီးနှံများကိုရေလိုအပ်ချက်နည်းတဲ့တပ်တန်းတို့အထွက်မျိုးကောင်းများရွက်စိုက်ပျိုးရန်တောင်သူများအားအသိပညာပေးဆောင်ရွက်သွားရန်လိုအပ်ပါရယ
်ကိုယ်စားလှယ်တွေဟာအယ်နီညိုကြောင့်ဖြစ်ပေါ်လာမဲ့ဘေးရန်ရဲ့ကြိုတင်ကာကွယ်ရေးလုပ်ငန်းတွေကိုမျိုးသားရေးလုပ်ငန်းစဉ်တည်ရအနေနဲ့ပူးပေါင်းဆောင်ရွက်ကြဖို့နဲ့ရေရှည်စီမံကိန်းချပြီးဆောင်ရွက်ဖို့တိုက်တွန်းဆွေးနွေးခဲ့ကြပါရယ်အဲ့ဒီအဆိုကိုမနက်ဖြန်မှဆက်လက်ဆွေးနွေးမှဖြစ်ပြီးတော့သက်ဆိုင်ရာဝန်ကြီးဌာနတာဝန်ရှိသူတွေကပြန်လည်ရှင်းလင်းကြမှာဖြစ်ပါတယ်ခင်ဗျာ